ဘဲမောင်းစနစ်မော်တော်ယာဉ်တွေကိုပဲတင်သွင်းခွင့်ပြုမယ်ဆိုတဲ့ကားတင်သွင်းခွင့်မူဝါဒကိုအစိုးရဘက်ကအချိန်အကန့်အသတ်နဲ့ဖြေလျှော့ပေးဖို့သဘောတူလိုက်တဲ့အတွက်ကားစည်းတွေပြန်ကျလာဖို့အလားအလာရှိတယ်လို့ကားဝယ်ရောင်းအတိုင်းဝိုင်းကပြောဆိုပါတယ်အခုလိုကားစည်းကွက်အတွင်းမှာဘာတွေအပြောင်းလဲဖြစ်လာနိုင်တယ်လဲဆိုတာကိုတော့မတ်တင်ကီထိုက်ကစူးစီးတင်ပြမှာပါရှင်
မော်တော်ယာဉ်ဥပဒေအရဘင်းမောင်းမော်တော်ယာဉ်တွေပဲတင်သွင်းခွင့်ပြုတော့မယ်ဆိုတဲ့သတ်မှတ်ချက်ကိုမြန်မာအစိုးရဘက်ကဒီနှစ်ကုန်ပိုင်းအထိဖြေလျှော့ပေးလိုက်တာကြောင့်ဘင်းမောင်းစနစ်ရောညာမောင်းစနစ်မော်တော်ယာဉ်တွေပါပြန်လည်တင်သွင်းခွင့်ရရှိသွားပြီဖြစ်ပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေနဲ့မော်တော်ယာဉ်ထုတ်လုပ်သူများနဲ့ဖြန့်ဖြူးရောင်းချသူများအသင်းတို့နေပြည်တော်မှာအင်္ဂါနေ့ကတွေ့ဆုံဆွေးနွေးပြီးသဘောတူညီခဲ့ကြတာဖြစ်တယ်လို့အသင်းဥက္ကဋ္ဌဒေါက်တာဆိုးထွန်းကပြောပါတယ
်။အရင်တော့တော့ဘင်းမောင်းဒီတော့4456အစ်တွေပဲပြင်ဖို့လုပ်လာတာပေါ့နော်အခုကတော့ကျွန်တော်ကဘယ်အညွှန်းအလွယ်ကျန်တဲ့ကားတွေတော့ကျွန်တော်ဘယ်ရောညာအနေမျိုးဆိုတင်နေဝင်ပြုခဲ့တာပေါ့နော်နောက်2015ခုနှစ်ရခဲ့တဲ့ license မျိုးလေဒီ2016မှာနှစ်ကုန်ကြီးကိုကျွန်တော်ကမှတ်ပုံတင်ပြင်ပြုမယ်ဆိုတဲ့ချက်ပေါ့အဲ့ဒါတော့လူကြောက်လဲ
ဘယ်မောင်းရောညာမောင်းရှင်ရောပါဒီနှစ်ကုန်အထိပြန်လည်တင်သွင်းခွင့်ပေးလိုက်တာကြောင့်ကားစီးပြန်ချလာနိုင်တယ်လို့ကုန်တင်ကားတွေခီးတဲ့တင်ကားတွေရောပြည်ပကလူဒန်းထတဲ့ညာမောင်းရှင်တွေအတက်ပါအဆင်ပြေသွားမှာဖြစ်တယ်လို့မော်တော်ယာဉ်ထုတ်လုပ်သူများနဲ့ဖြန့်ဖြူးရောင်းချသူများအသင်းဥက္ကဋ္ဌဒေါက်တာဆိုးထွန်းကပြောပါတယ
်။ဒီတော့ဒို20%တော့ကျန်းတို့20%တော့ပြတ်တာပေါ့။ဒီတော့ပုံမှန်တိုင်းပြန်ပြတာနဲ့လက်ရှိအနေအားကျွန်တော်ကဒီပညာမခွဲခြားပဲသူအဆင်ပြေအောင်ဝယ်လို့ရမှာဖြစ်ရဲ့။ဒုတိယအချက်အရင်တော့ကျွန်တော်တို့ကဒီ2013ခုနှစ်အချိန်ကိုကျွန်တော်ကစလစ်ကန့်မယ်ဆိုပြီးတော့စတေဂျီကြီးပုံညာလေးရှိတာပေါ့။အခုကအရင်လိုပဲကျွန်တော်ကဒီ personal permit ခေါ်တဲ့စလစ်မလိုတဲ့ permit နဲ့သုံးစလို့ရမှာဖြစ်လို့ကြောင့်မလို့ power serial ကြီးတွေကအစင်ပေါ်ပြေသွားမယ်လို့ကျွန်တော်မြင်ပါတယ်။
မော်တော်ယာဉ်ဥပဒေအရ2016ခုနှစ်အတွင်းတင်သွင်းမဲ့မော်တော်ယာဉ်တွေကိုရင်းအိုရင်ဟောင်းအစားထိုးယာဉ်တင်သွင်းသူတွေကအပကျန်တဲ့မော်တော်ယာဉ်တွေအလုံးဘယ်မောင်းစနစ်သုံး2014ခုနှစ်ကနေ2016ခုနှစ်အတွင်းထုတ်လုပ်တဲ့ကားသစ်တွေကိုသာတင်သွင်းခွင့်ပြုမယ်လို့ဒီဇင်ဘာလတတိယပတ်မှာမြန်မာအစိုးရကကြေညာခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်အတွင်းနိုင်ငံတွင်းတင်သွင်းရောင်းချနေစေမော်တော်ယာဉ်သစ်တွေမှတ်ပုံတင်ခွင့်မရဖြစ်နေသလိုကားစည်းကလည်းမူလပေါက်စည်းထက်20ရာခိုင်နှုန်းလောက်တက်သွားခဲ့တာဖြစ်ပါတယ်။လက်တလောကားစည်းခွက်မှာလည်းအယောင်အဝယ်အေးနေတယ်လို့နေဆက်ကားစည်းခွက်အခြေဆိုင်ဝယ်ရောင်းကို IC ကပြောပါတယ
်။ဘင်း40တပတ်လောက်ဒီတက်တယ်ဗျ။ကားဝယ်လည်းကြတယ်ဗျ။ကားဝယ်လည်းအဝယ်သူမရှိတော့ဖြစ်နေဗျ။ဟိုဘယ်လိုကြောင်တော်လေးအေးသွားတာပေါ့။ရောင်းဝယ်စည်းကဒီ license စည်းကမှာကျိုးနေဆက်ဆိုတော့ဒီအလုပ်စည်းကမှာပေါ့ဗျ။ဒါဒီကတော့ဘယ်လိုလဲဝတ်တော်ပြဖမ်းမှပြည်မယ်ဆိုတော့ရောင်းဝယ်ရေးသားရပြ။ဟောဗင်မောင်းဖက်တင်လို့ပြည်မယ်ရေးဆိုလို့ရှိရင်ဒီညမောင်းဒီကတော့နည်းနည်းလေးတက်လာမှာပေါ့။တို့လက်ရှိကဒီဘဲကိုလက်မခံနိုင်သေးကြ။ဗင်မောင်းကလည်းအသားမကျသေးဘူးသူတို့တွေနဲ့လေ။ညမောင်းကိုပြင်သွင်းလို့ပိတ်လိုက်ပြီးဆိုမှညမောင်းဒီကတက်လာမှာကြ
။ဗင်မောင်းရောညမောင်းစနစ်ပါအသုံးပြနေတဲ့နိုင်ငံတွင်းရင်းဒီရဲလမ်းအန်ဒီရဲခင်းရှင်းဖို့ပတ်ဝန်းကျင်ထိခိုက်မှုရောနေစီဖို့နဲ့လက်ရမောင်းစနစ်နဲ့ကိုက်ညီတဲ့ဗင်မောင်းရင်တွေအသုံးပြဖို့ရွယ်ချက်နဲ့မြန်မာအစိုးရရဲ့ဘေမောင်းစနစ်သုံးရင်သစ်တွေကိုသာတင်သွင်းအသုံးပြုရေးဆိုတာကိုကားဝယ်ရောင်းလုပ်ငန်းရှင်တွေကကြိုးဆိုကြပေမဲ့မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေအရညာမောင်းစနစ်သုံးကားဟောင်းတွေကိုကာလတစ်ခုအထိအသုံးပြုတဲ့လို့လဲထောက်ပြကြပါတယ်။လူစည်းကားကအစခီးတဲ့တင်ကား၊ကုန်တင်ကား၊မိသက်ကား၊လူနာတင်ရင်တွေကအစကားသစ်တွေကိုပဲတင်သွင်းအသုံးပြုဖို့ကန့်သတ်မယ်ဆိုရင်တော့ကားစီးတက်လာပြီးတည်ယူပို့ဆောင်ရေးဈေးရိတ်စကားတွေလည်းတက်လာနိုင်တာကိုလည်းကားလုပ်ငန်းရှင်တို့ကထောက်ပြပြောဆိုပါတယ်ရှင်။